အရင်တစ်ခေါက်ကတော့စိုက်ပျိုးဆေးကိစ္စနဲ့ပတ်သက်ပြီးအတွန်းနှုန်းကိုလျှော့တာထက်ငွေပမာဏကိုလုံလောက်အောင်တိုးပြီးချီးပေးတာကတောင်သူတွေရဲ့လိုအပ်ချက်နဲ့ပိုပြီးကန့်ညီတယ်ဆိုတဲ့အကြောင်းကိုပြောခဲ့ပြီးဖြစ်ပါတယ်။ဒီတစ်ပတ်မှာလဲစိုက်ပျိုးဆေးကိစ္စနဲ့ပတ်သက်တဲ့အကြောင်းကိုပဲဆက်ပြီးတော့ဆွေးနွေးတင်ပြခြင်းမှာသေးတယ်။အခုလက်ရှိငွေချင်းနေတဲ့ပုံစံဖြစ်တဲ့ရာသီအလိုက်စဘာစိုက်ခဏီကာလကနေစဘာပေါ်ပြီးချိန်အထိပြင်းပြ၈လတက်တန်းလောက်အတွက်ချီးတဲ့ကာလတို့ချင်းငွေအဖြစ်ကနေကာလရှိချင်းငွေအဖြစ်ချီးပေးဖို့ဖြစ်ပါတယ်။ဒီလိုလှုပ်ပေးဖို့ကိုလည်းတောင်သူတွေအနေနဲ့မကြကနဆိုသလိုအလင်းတင်တိုင်းတောင်းဆိုနေကြတာလည်းဖြစ်ပါတယ်။လက်ရှိအချိန်မှာတောင်သူတွေကအစိုးရချင်းငွေနဲ့မလောက်တဲ့အတွက်အပြင်ကျွေးကိုအတူကြီးကြီးနဲ့ယူပြီးအလုပ်လုပ်ကြရတာကြောင့်စဘာပေါ်ပြီဆိုတာနဲ့ပေါ်ဦးပေါ်ပြားမှာပဲရရစင်းနဲ့ရောင်းပြီးတော့ကျွေးပြန်ဆက်ကြရပါတယ်။ပြီးတော့တခါစဘာပေါ်ပြီ2လ3လလောက်ဆိုတာနဲ့အစိုးရစီကကြီးရတဲ့ size ကိုမဖြစ်မနေပြန်ဆက်ဖို့လုပ်ကြရပြန်ပါတယ်။ဒီနေရာမှာမြန်မာနိုင်ငံမှာဟိုးအရင်ကတည်းကအခုအချိန်ထိတလျှောက်လုံးဖြစ်နေတာကစဘာပေါ်ကစတောင်သူလက်ထဲမှာစဘာရှိတဲ့အချိန်ဆိုရင်ဈေးကထိုးကျသွားတယ်ပြီးတော့မှနောက်3-4လလောက်ကြာလို့ကုန်တယ်လက်ထဲစဘာတွေအကုန်လုံးလိုလိုရောက်ပြီးဆိုရင်ဈေးကထိုးတက်လာတော့တာပဲဒီလိုပေါ်ဦးပေါ်ပြားမှာရရဈေးနဲ့ထိုးရောင်းလိုက်ရတဲ့အတွက်လက်သမားတွေအနေနဲ့လက်တေကအမျက်ကတကယ်ရတင်တာတက်တော်တော့ကိုနင်းနေပါတယ်တောင်သူတွေရဲ့ပြောပြချက်အရတော့စဘာပေါ်ချင်းအမြင့်ဆုံးပေါက်ဈေးတင်းတရာ3သိန်းခွဲစီးနဲ့တွက်ကြည့်ရင်တော့မှတေကအတွက်အမျက်ကကျသသိန်းဆိုတာအများဆုံးပါပဲဒါပေမဲ့တကယ်လက်တွေ့မှာအဲ့ဒါလောက်ရဖို့ဆိုတာမလွယ်ပါဘူး9သိန်းကနေ8000ကျားလောက်ပဲရကြတာပါတကယ်လို့သာတောင်သူတွေအနေနဲ့ကျွေးဖို့မရှိပဲဈေးကောင်းရတဲ့အထိ3-4လလောက်သာစဘာကိုလှောင်ထားနိုင်ရင်တေကကိုအမျက်ငွေပြန်မြ3000လောက်ဒေါ်လာဖို့ကကျိန်းသေးပါတယ်ဒီအတွက်ကြောင့်တောင်သူတွေဘက်ကတော့စိုက်ပျိုးစိတ်ချင်းငွေကိုကာလာတို့ပုံစံကနေကာလာရှိအဖြစ်၃နှစ်တက်တန်းလောက်ထားပြီးချီးပေးဖို့လိုလားနေကြပါတယ်ဒီလိုသာဆိုရင်လေယာဉ်လုပ်ငန်းကန္တာတဟုန်တို့ဖွံ့ဖြိုးမလာရင်တော့မှပဲတောင်သူတွေခံစားနေရတဲ့ကျွင်းနွန်နစ်နေတဲ့ဒုက္ခတွင်းတွေကနေရုံထွက်နိုင်ဖို့လမ်းစပေါ်လာနိုင်ပါတယ်သူတို့တွေရဲ့ဘဝလည်းလက်ရှိအနေထားတဲ့ပိုပြီးချောင်လဲသွားမယ်လို့ဆိုပါတယ်နောက်တစ်ဖက်ကနေမြမလေယာဉ်ဖွံ့ဖြိုးရေးဘဏ်ရဲ့ချင်းငွေထုတ်ချီးပေးနေရတဲ့အနေထားကိုနည်းနည်းလောက်ကြည့်ကြရအောင်ပါလေယာဉ်ဘဏ်အနေနဲ့၃နှစ်လောက်အတွင်းမှာချင်းငွေပမာဏကို50လောက်တိုးမြင့်ပေးလာခဲ့တာဖြစ်ပါတယ်။ဒါပေမဲ့လေယာဘန်ရဲ့အနေအထားကတောင်သူတွေကိုချင်းမဲ့ငွေကိုမြမစီးပွားရေးဘန်ကနေတဆင့်ယူပြီးပြန်ချီးပေးနေရတဲ့ကိုပိုင်ငွေတိုင်းမရှိသေးတဲ့အနေအထားဖြစ်နေသေးတဲ့အတွက်ကာလာရှိချင်းငွေထုတ်ပေးနိုင်မှုဆိုတာမဖြစ်နိုင်သေးဘူးလို့ဆိုရမှာဖြစ်ပါတယ်။ဒီတော့ကတောင်သူတွေလိုလားနေတဲ့နှစ်ရှိချင်းငွေကိုထုတ်ချီးနိုင်မှုအစိုးရအနေနဲ့ဘယ်လိုဆောင်ရွက်မလဲ။ဒါကိုတော့ဘယ်လိုလုပ်ပါဆိုပြီးဒီနေရာကနေခံမှန်းပြောဖို့ဆိုတာကအင်မတန်ခက်ပါတယ်။လုတ်ချင်တဲ့ဆန္ဒသာရှိရင်တော့အစိုးရတောင်သူအသင်းအဖွဲ့တွေလေယာဉ်ဖွံ့ဖြိုးရေးဘဏ်စတာတွေအပြင်ဒီပြည်နယ်ပဲကဗန္ဒာကြီးလုပ်ငန်းဆိုင်ရာကျွမ်းကျင်သူတွေအားလုံးပါဝင်ပြီးတည်တည်ချာချာမျက်နှာစုံကြီးဆွေးနွေးညှိနှိုင်းလိုက်ကြရင်တော့လမ်းစာတစ်ခုတော့ပေါ်လာနိုင်ပါတယ်။ဒါနဲ့ပတ်သက်ရင်ဖြစ်ပေါ်နေတဲ့အနေအထားတွေကိုတွက်ဆပြီးတွေးကြည့်နိုင်တဲ့နည်းလမ်းတွေကတော့လေယာဉ်ဘဏ်ကိုယင်းနီမတင်ငွေရှိလာအောင်လို့လေဆယ်ဝန်ကြီးဌာနအတွက်လွှတ်တော်ကချပေးမဲ့ဘတ်ဂျက်ကနေဓာတ်ရိုက်တောင်းခံမလား။ဒါမှမဟုတ်ရင်လေတောင်သူတွေပြောသလိုချင်းငွေကိုသာလုံလုံလောက်လောက်ချေးပေးပါအတွန်းနှုံးကိုတစ်နှစ်၈ကျပ်မကပဲတစ်နှစ်30ဆိုရင်လည်းအဆင်ပြေပါတယ်ဆိုတဲ့အတွက်တခြားဘဏ်တွေကနေတဆင့်ကန်ငွေယူပြီးပြန်ထုတ်ချီးမလားနီလန်းတွေကိုစဉ်းစားကြည့်ရင်တခုခုတော့အဖြေထွက်လာနိုင်ပါတယ်တခြားဘဏ်တွေကနေတဆင့်ကန်ငွေယူပြီးတောင်သူတွေကိုပြန်ချေးပေးဖို့ဆိုရင်အများကိုချေးပေးသလိုတစ်နှစ်73ကျပ်တိုးနှက်မှဖြစ်နိုင်မယ်ဆိုရင်လေဒါကိုတောင်သူတွေကိုချပြပြီးဆွေးနွေးကြည့်ရင်အဆင်ပြေကောင်းပြေနိုင်ပါတယ်ဘာလို့လဲဆိုတော့တနှစ်ဆက်သုံးချက်ဆိုတဲ့အတူနှုံးကတလာချင်းတွက်ကြည့်ရင်တကြက်စွန်းစွန်းကလေးပဲရှိတာဆိုတော့အပြင်တို့တဲ့အစာပေါင်းများစွာတက်တာနေတဲ့နှုံးဖြစ်နေလို့ပါဒီနေရာမှာယာတိဥရုကြောင့်စဘာတွေပြက်လို့အကျွေးမဆက်နိုင်ရင်ဘယ်လိုလုပ်ကြမလဲဆိုတဲ့မင်းနေကြမေးခွန်းကိုလည်းပွင့်ပွင့်လင်းလင်းဆွေးနွေးကြည့်ရင်အဖြေထွက်လာနိုင်ပါတယ်ဒါကြောင့်ဒီအတိုင်းထိုင်နေမဲ့အစာပဂရိအနေထားကိုလက်ခံပြီးစေတနာမှန်မှန်စိတ်အားတန်တန်နဲ့ဖြစ်နိုင်တဲ့အဖြေကလေးတွေကိုရှာဖွေသင့်ကြောင်းအကြံပြုအပ်ပါတယ်စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်အောင်နိုင်ကျော်ပါ